မင်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများစီစဉ်ပါရွေးကောက်ပွဲမဲဆယ်ကြရင်ပြောဆိုကြရတဲ့စကားတွေကသတိထားမိတဲ့စကားတချို့ကိုပထမဆုံးကောက်နဲ့ဖောက်သချလိုပါတယ်ပြောင်းလဲချိန်တက်ပြီဆိုတာဘာကိုပြောတာလဲနောက်ထပ်ပြောင်းဖို့တခြားစနစ်မရှိပဲကွန်မြူနစ်စနစ်သာရှိတော့တယ်လို့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်အောက်တိုဘာ29ရက်နေ့ကဇာတိဖြစ်တဲ့အေယာဝတီတိုင်းငပူရောမြို့ကိုသွားရောက်ခဲ့ပြီးအုံရှိကွင်းကျေးရွာအရောက်မှာဦးသိန်းစင်ကအခုလိုပြောကြားရတာဖြစ်ပါတယ်
အဲ့တော့ပြည်ပြောင်းလဲမှုပြောင်းလဲဖို့အချိန်ကြမ်းပြီဆိုတာတကယ်တော့ခဏလို့ကျွန်တော်တို့ကဒီမိုကရေစီနစ်ကိုပြောင်းလဲခဲ့တယ်ခင်ဗျ။အဲ့တော့ဒီမိုကရေစီနစ်ကိုဆက်ပြီးတော့ရှေ့ကိုရှင်းတာကျွန်တော်တို့စူးစမ်းလို့ပြောတယ်။ဟုတ်ပြီကျွန်တော်တို့တော့ဆိုတာအုပ်ချုပ်တဲ့ဆန္ဒကံတွေရောကျေးဇူးတော်ရွေးချယ်တင်ရောက်တဲ့ဒီလောက်တော့ဆိုတာတော့ဖတ်ရတဲ့ဒီဆန္ဒနဲ့အုပ်ချုပ်တဲ့ဒီမိုကရေစီနစ်ကိုကျွန်တော်ပြောင်းလို့ရတယ်။ဆန္ဒကဘာလို့ပြောင်းလဲလဲ။နောက်ကပြောင်းတော့တခြားမရှိဘူးကွန်မြူနစ်ပဲရှိတယ်။ကွန်မြူနစ်ပြောင်းကြတာဘယ်သူမှမပြောင်းဘူးဟုတ်တယ်မလား
။ဟုတ်ပါရဲ့။
အဲ့တော့သမရဦးသိန်းစိန်ပြောတော်တာဖြစ်ပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကသမရလောင်းအဖြစ်ပါတီဥက္ကဋ္ဌဖြစ်တဲ့လက်ရှိနိုင်ငံတော်သမရဦးသိန်းစိန်ကိုယာထားကြောင်းပါတီဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြတာတွေဟာတဦးတယောက်ချင်းရဲ့ပြောဆိုမှုတွေသာဖြစ်ပြီးတဘာဝမကြတဲ့အကြောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဖြစ်ကဖယ်ရှားခံခဲ့ရတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူတော်ဦးရှိမကပြောလိုက်ပါတယ်။အော်တိုဘာ25ရက်နေ့ရက်ဇာတိဖြစ်တဲ့ပဲခူးတိုင်းဖြူးမြို့နယ်ပေါ့စလုတ်ကြီးရွာမှာစီယုံဟော်ပြောပြီးသတင်းတောက်တွေကမင်းမြတ်ရမှာသူတော်ဦးရှိမကအခုလိုဖြေကြတာဖြစ်ပါတယ
်။ဒီကိစ္စတွေကပါတီရဲ့ကိစ္စကိုတူတယောက်ထဲရဲ့ပြောဆိုဆုံးဖြတ်ချက်ဟာတကယ်တမ်းကျတော့တဘာဝမကြပါဘူး။ဒါပထမချက်ပဲ။ဒုတိယချက်ကလာမယ့်ရွေးကောက်ပွဲအလွန်တမန်ရွေးချယ်ရေးကိစ္စတော့လွတ်တော်နဲ့ပဲဆိုင်မှာ
။လက်ရှိအစိုးရဖွဲ့ဝင်တွေကရွေးကောက်ပွဲဝင်မဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွယ်စည်းရုံးတဲ့နေရာမှာအစိုးရဌာနဆိုင်ရာပစ္စည်းတွေဆောင်ရောင်းနေမတုံ့ကြဝညွန်ကြထားတယ်လို့ပါတီရဲ့ပူးတွဲဥက္ကဋ္ဌဦးထေဦးကပြောလိုက်ပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေလောင်းနေအနေနဲ့အစိုးရပစ္စည်းတွေသုံးစွဲနေတာတွေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုကြအချိန်မှာအော်တိုဘာ29ရက်နေ့ကအေယာဝတီဒေသကြီးဟင်္ဒရာမြို့နယ်နတ်မော်ဖျားပွဲရောက်ရှိစဉ်သတင်းမီဒီယာတွေကမေးမြန်းရာမှာဦးထေဦးကအခုလိုပြောပြတာဖြစ်ပါတယ
်။ကျွန်တော်တို့ပါတီကိုယုံကြည်လို့ဝင်ထားတဲ့ဒါမှမဟုတ်ရင်အရင်တည်းကဝင်ထားတဲ့အစိုးရတွေကပါတဲ့ပုဂ္ဂိုလ်သူတို့ကတော့နှုတ်ထွက်စရာတော့မလိုဘူး။နောက်စိုးရတော်ဝင်နှုတ်ထွက်လို့မရဘူး။ဘာလို့ဆိုတော့အစိုးရတော့ရှိနေဦးမှာ။တိုးတော်လည်းအဲ့ဒီအစိုးရကပေးထားတဲ့ facility ကိုအဒလိုတွေမသုံးပါဘူးဆိုတဲ့ဥစ္စာကိုအစိုးရရဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ဒါအစိုးရကိုယ်တိုင်ကလည်းညွှန်ကြားတယ်တမရကလည်းညွှန်ကြားတယ်ဒါသူတို့မဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်တော့အစိုးရ facility ဘာမှမသုံးပါနဲ့အချိန်ဝါတွေလည်းမသုံးပါနဲ့ဆိုပြီးကျွန်တော်ကြေညာထားတယ
်ဦးထေဦးပြောကြတော့တာဖြစ်ပါတယ်မတီးမငြိမ်ဖြစ်အောင်လူမျိုးရေးဘာသာရေးကိစ္စတွေအသုံးချပြီးရွေးကောက်ပွဲမဲဆွယ်တာတွေဟာဥပဒေချိုးဖောက်ရာရောက်နေပြီးလက်ရှိအာဏာပိုင်တွေအနေနဲ့ထိထိရရအရေးယူပေးဖို့တောင်းဆန်းစုကြည်ကတိုက်တွန်းပြောကြားလိုက်ပါတယ်။ကော်မူးမြို့နယ်မှာပြီးခဲ့တဲ့စနေနေ့ကမဲဆွယ်ရမှာ NLD ပါတီအနိုင်ရခဲ့ရင်တန်းတူညီမျှရှိလိမ့်မယ်လို့မျှော်လင့်ကြောင်းဒေသခံတွေကမေးမြန်းပြောဆိုရမှာဖြေကြားရင်းနဲ့တောင်းဆန်းစုကြည်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေအနေပြီးတော့ဘာသာရေးလူမျိုးရေးကိစ္စတွေကိုနိုင်ငံရေးအတွက်မသုံးရဘူးဆိုတော့တည်တည်ဆတ်ဆတ်သတ်မှတ်ထားရပါတယ်။အခုလူမျိုးရေးဘာသာရေးကိစ္စတွေကိုရွေးကောက်ပွဲအတွက်သုံးနေတယ်ဆိုတာဟာဥပဒေကိုချိုးဖောက်ရာရောက်တာကြောင့်မလို့အခုလက်ရှိအာဏာပိုင်တွေကဘာဖြစ်လို့တိတိယောက်ယောက်အရေးမယူနေလဲဆိုတာကျမတို့မေးခွန်းထုတ်အောင်မယ်ကိစ္စဖြစ်ပါတယ
်။ဒါတော့တောင်ဆန်းစုကြည်ပြောသွားတဲ့စကားဖြစ်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေကိုနောက်နိုင်ငံရေးပါတီဖြစ်လာတဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကဥဆောင်ရေးဆွဲခဲ့တာဖြစ်ပြီးဥပဒေနဲ့အညီအာဏာစွန့်ဖို့အတွက်ကိုကျိုးစွန့်ဥဆောင်ရေးဆွဲခဲ့တာဖြစ်တယ်လို့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြောလိုက်ပါတယ်။အော်တိုဘာ23ရက်နေ့ကမန္တလေးခရိုင်ငါးမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့ကြံ့ခိုင်ရေးပါတီကိုယ်စားလှယ်လောင်း20ကိုမိတ်ဆက်တဲ့ပွဲမှာဥက္ကဋ္ဌအောင်မြင့်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်သူရေးဆွဲခဲ့လဲ။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကဥဆောင်ပြီးရေးဆွဲခဲ့တာဖြစ်ပါလေ။ကျွန်တော်ပြည်ပြောင်းလဲမှုအစပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါလေ။အဖွဲ့ကြီးဝင်အခြေခံဥပဒေရေးဆွဲတဲ့ပုဂ္ဂိုလ်များဟာကိုကျိုးစွန့်ဖို့အတွက်ရေးဆွဲခဲ့တာဖြစ်ပါတယ်။မိမိတို့ကိုယ်ဆက်ထားတဲ့အာဏာကိုစွန့်လွှတ်ဖို့ဥပဒေနဲ့အညီစွန့်လွှတ်ဖို့ရေးဆွဲခဲ့တာဖြစ်ပါတယ်။မိမိတို့အာဏာရရှိဖို့အတွက်ရေးဆွဲခဲ့တဲ့ငုံချောင်းအတိအလင်းပြောကြားလိုပါ
ပြည်သူတွေအနေနဲ့သိုးနေတဲ့ထမင်းကိုအိုးအစ်တဲ့မထဲကြဖို့သိုးတဲ့ထမင်းကိုအိုးအစ်တဲ့ထည့်ရင်လဲထမင်းသိုးဟာထမင်းသစ်ဖြစ်မလာနိုင်ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြလိုက်ပါတယ်။အော်တိုဘာ25ရက်နေ့ကရန်ကုန်တိုင်းကော်မှုမြို့နယ်ခရိုက်ကနီကြေးရွာမဲဆွယ်ဟော်ပြောပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောပြတာဖြစ်ပါတယ
်။ဒါကကျမတို့ကအိုးပြောင်းတာတဲ့ထမင်းကိုပြောင်းကြစို့လို့ကျမပြောနေတာဖြစ်ပါတယ်။ထမင်းတို့ရဲ့ဆက်စားနေမယ်ဆိုရင်ကျမတွေလည်းထိခိုက်ပါတယ်။ဒါကြောင့်မလို့မမှန်ကန်ကန်ထမင်း ကောင်းတဲ့ကိုယ့်ရဲ့ကျမ်းမာရေးအတွက်လည်းကောင်းတဲ့အရာသာလည်းပို့ပြီးတော့ကောင်းတဲ့သမင်းစားဖို့ဆိုလို့ရှိရင်အိုးကအဓိကမဟုတ်ဘူး။ဆန်တဲ့ဒီသမင်းဟာလက်လက်ဆော့ဆော့ချက်ချင်းဟာသာအဓိကဖြစ်ပါလေလို့ကျွန်တော် very big ပါတယ်
နောက်တော့ဒေါအောင်ဆန်းစုကြည်ပြောသွားတဲ့စကားဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးမဟာအောင်မြင်မြို့နယ်မှာရွေးကောက်ပွဲကွန်ရှင်ကကြေညာထားတဲ့မေးပေးခွင့်ရှိသူစီးရင်မှာမဲဆန္ဒပေးခွင့်ရှိသူ 9,000 ကျော်ပို့နေတယ်လို့မန္တလေးတိုင်း NLD ပါတီကဒေါက်တာဇော်မြင့်မောင်ပြောလိုက်ပါတယ်။အောက်တိုဘာ28ရက်နေ့ကရွေးကောက်ပွဲမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့ RFA ကမေးမြန်းရမှာဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြားရတာဖြစ်ပါတယ်
။ပုံရင်ထုတ်တာတော့မှအခုပြဿနာပါပေါ်လာလိုက်တယ်ဆိုတော့တတိယအချိန်မှာမဲဆင်းမာတာတွေအများကြီးပဲမာတာပါလဲဆိုပိုးလာတာကျွန်တော်တို့ကပုံစံ3ကကြီးနော်ကျန်နေကြတဲ့လူတွေထည့်ပေးပါဆိုပြီးတော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကိုပြောတယ်နောက်တစ်ရက်ကရပ်ပေါင်း180နေပြီးဒီလူတွေမပါသေးဘူးခင်ဗျားတို့ကောက်တဲ့တဲမှာအဲ့ဒီလူတွေထည့်ပေးပါလို့ကျွန်တော်တို့ပြောနေတာကျွန်တော်တို့ကဘာအငိုင်းမိသွားလဲဆိုတော့လိုတဲ့လူတွေကိုဖြည့်နေတဲ့အချိန်မှာမင်းစင်းကပိုးနေတယ်အဲ့ဒီပိုးတဲ့လူတွေကျွန်တော်တို့အခုလိုက်ရှာလိုက်တဲ့အခါမလင်းမဟာအောင်ကြီးရဲ့ရက်ွက်ကြီးတစ်ခုရဲ့စက်တနေရာကိုကျွန်တော်တို့တိတိကျကျမင်းစင်းပါတဲ့အချိန်မဲဆန္ဒမဲချူလက်မှတ်တွေတွေလိုက်ပေးလိုက်တဲ့အခါပိုးနေတဲ့လူတွေတွေ့အဲ့တော့ရာဂိုင်လုံးနဲ့တိတိကျပြောရရင်အများဆုံးပို့တဲ့ရက်ွက်ကလေးတစ်ခုမှာ68ရာဂိုင်လုံးပို့တယ်နော်အနည်းဆုံးပို့တာကအစိတ်လောက်ပို့တယ်ရာဂိုင်လုံးစိတ် average ကို static နဲ့စားလိုက်တဲ့အခါကျတော့90ရာဂိုင်လုံးလောက်ကမဲစင်းပို့တယ်ဘဲမှစားလို့တွေ့လို့မရ
ဥပဒေကြောင့်ရအပြည့်ဝအကာအကွယ်မရတဲ့အချိုးအခွေကာလမှာအဓိကနဲ့တာမညခွဲခြားတတ်ဖို့လိုပြီးအချင်းချင်းစောင့်ရှောက်ကြဖို့လိုတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်အောက်တိုဘာ29ရက်နေ့ညဟာဓာတ်ခုတ်ခံရမှုကြောင့်တန်ရာရရှိသွားတဲ့ NLD ပါတီဝင်တွေစေကူးတနေတဲ့ရန်ကုန်စစ်ရုံကြီးကိုလာရောက်ကြည့်ရှုရမှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဘာလို့ဆိုကျွန်တော်အဓိကနဲ့သာမညာကိုခွဲကြရတယ်။ဆိုတော့ဘာမဆိုငုတ်ခံမယ်လို့ကျွန်တော်မဆိုလို့ဒါပေမဲ့ကျွန်တော်ညီညွတ်မှုကိုလည်းပြမယ်တပ်တီကိုလည်းပြမယ်အရေးကြောင်းဆိုရင်ပြန်လည်းပြအပြန်လည်းစောင့်ရှောက်ကြရတယ်ဆိုတာပြမယ်။ကျွန်တော်တို့နိုင်ငံသားတွေကဒီအရေးကြီးတဲ့အချိုးအခွေမှာဘာလို့လဲဆိုတော့ဥပဒေရဲ့စောင့်ရှောက်မှုကိုလိုတယ်ဗျ။ဒါပေမဲ့ဥပဒေစောင့်ရှောက်မှုကအပြည့်အဝမရနိုင်ဘူး။မရနိုင်တဲ့ခါကျတော့အချင်းချင်းပြန်စောင့်ရှောက်ကြရလိမ့်မယ်။အဲ့တော့စောင့်ရှောက်ခြင်းနဲ့အတူတူထိန်းချောင်းခြင်းလည်းပါကြရလိမ့်မယ်။အဲ့တော့ဟိုဖြစ်ပေါ်လာမယ့်အန္တရာယ်အားလုံးကိုကျွန်တော်တို့ကြိုးစင်းစားထားရမယ်။တယောက်နဲ့တယောက်အကောင်းဆုံးစောင့်ရှောက်ကြရလိမ့်မယ်
။ဒါတော့ကိုမဲကိုနိုင်ပြောသွားတဲ့စကားဖြစ်ပါတယ်။အခုတော့မမသားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်။